နိုင်ငံတော်တမင်ကတော်ဆန်းစုကြည်ကိုဆွဲဆွထားတဲ့အမှုတွေကတဘာဝဘေးအမှုစစ်ဆေးဖို့ဒီကနေ့နေပြီးတော့တထူတရားရုံးမှာခေါ်ယူခဲ့ပေမဲ့တက်တဲ့ထွက်ဆိုမဲ့သူမလာနိုင်တာကြောင့်ယုံကျိန်ထပ်ပေးလိုက်ပါတယ်ကိုဗစ်ကာလကပ်ဘေးစည်းကမ်းကိုချုပ်ပေါက်တယ်ဆိုတဲ့ဆွဲချက်တင်ထားတဲ့အမှုမှာတက်တဲ့အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုစစ်ဆေးဖို့ရှိရမှာယုံကျိန်ကိုလာရောက်ထွက်ဆိုခွင့်မရဘူးလို့သိရပါတယ်လာရောက်ထွက်ဆိုဖို့ကာရကံရှင်ဒေါက်တာဇော်မြင့်မောင်ကလက်ခံထားပေမဲ့သူ့ကိုထိန်းသိမ်းထားတဲ့ထောင်အာဏာပိုင်ကခီးသွားလာခွင့်မပြုခဲ့ဘူးလို့သိရပါတယ်ပြီးခဲ့တဲ့တစ်ပတ်ယုံကျိန်မှာကလေးကတက်တဲ့အဖြစ်လာရောက်ဖို့အထူးတရားရုံးကဆင့်ခေါ်ထားပေမဲ့သက်ဆိုင်ရာအကျဉ်းထောင်ရဲ့ထောင်ဆရာဝန်စေးစားအရထောင်အာဏာပိုင်ကခီးသွားခွင့်မပြုခဲ့တာပါဒါကြောင့်နောက်တစ်ခေါက်ယုံကျိန်နေမှာတော့သူ့ကိုဗီဒီယိုအွန်လိုင်းကတစ်ဆင့်မေးမြန်းကြားနာစစ်ဆေးဖို့တရားရုံးကအကြံပြုထားပါတယ်ဒေါက်ဆန်းစုကြည်အပေါ်အပတ်စဉ်တနင်္လာနေ့တိုင်းစစ်ဆေးနေကြဖြစ်တဲ့သဘာဝဘေးအမှုဆက်သွေးရေးပုံမှန်အမှုပုတ်ကုံတွင်းကုံဥပဒေမှုတွေထဲမှာဆက်သွေးရည်နဲ့ပုတ်ကုံတွင်းကုံအမှုကိုတော့ဒီတစ်ပတ်မှာနားထားပြီးနောက်လာမယ့်ဒီဇင်ဘာ20ရက်နေ့မှာအပြည့်အစုံအမိန့်ချဖို့ရှိပါတယ်။ဒေါက်ဆန်းစုကြည်ဟာအမှုပေါင်း12မှုနဲ့တရားစွဲဆိုခံထားရတာပါ။အဲ့ဒီထဲကအမှုနှမှုဖြစ်တဲ့သဘာဝဘေးအမှု905ခောက်ဝဲအမှုတို့နဲ့ပြီးခဲ့တဲ့ပတ်တုန်းကထောင်ဒဏ်2နှစ်စီစုစုပေါင်း6နှစ်ထောင်ဒဏ်အမိန့်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဥက္ကဋ္ဌရဲ့လူချင်းချင်းသာခွင့်အမိန့်အရ6နှစ်အစား2နှစ်သတ်မှတ်ပြီးတော့ထောင်မပို့ပဲလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲဆက်ရှိနေစေပါတယ်ဒေါက်ဆန်းစုကြည်ကိုစစ်အာဏာပိုင်တွေဘက်ကအာဂတိဆွဲချက်နောက်တမှုနဲ့အမှုပြင်နေသလိုရွက်ောက်ပွဲကော်မရှင်ကလည်းတရားဆွဲဆိုဖို့အမှုပြင်နေတာတွေရှိတာကြောင့်နောက်ထပ်ဆွဲဆိုအမှုတွေလည်းရင်ဆိုင်ရပွဲရှိနေပါတယ်ခင်ဗျာ